ာရင်နေဆက်လုံခြုံရေးကမှတ်တမ်းယူထားတဲ့ဒီနိုင်ငံထဲဝင်လာသူတွေရဲ့ဓာတ်ပုံတွေကားလိုက်စစ်နံပါတ်ဓာတ်ပုံတွေကိုဟက်ကာတွေကခိုးယူခဲ့လို့ရကိုသားညုံကြီ
းအမေရိကန်ပြည်အောင်စုအောက်ခုနယ်နေဆက်လုံခြုံရေးဌာနကစိုက်ဘာတိုက်ခိုက်မှုခံရတယ်လို့ဂျွန်က၁၀ရက်နေတုန်းကထုတ်ပြန်တာမဟုတ်လားဗျဒီအောက်ခုနယ်နေဆက်လုံခြုံရေးဌာနကမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသိမ်းပြီးတဲ့တဆင့်ကန်ကွန်ဖရိုက်တာကုမ္ပဏီအင်တာနက်ကွန်ရက်ကိုဟက်ကာတွေကခိုးဝင်ပြီးတော့ဓာတ်ပုံတွေခိုးသွားတာလို့ထုတ်ပြန်ချက်ထဲမှာပြောထားတယ်မဆိမမောက
အဲ့ဒီ contractor ကုမ္ပဏီနာမည်ကိုမဖော်ပြပေမဲ့သူတို့ဌာနကနေပြီးတော့ကုမ္ပဏီဆာဗာကိုဒီအချက်အလက်တွေပြောင်းယူသိမ်းတဲ့နေရာမှာတတ်မှတ်ထားတဲ့လုံခြုံရေးဆိုင်ရာစီကံချက်တွေအတိုင်းလိုက်နာဖို့ပြက်ကွက်လို့အခုလိုခိုးခံရတာလို့တော့အပြစ်တင်ထားတဲ့အဲ့လိုမျိုးခိုးခံရတာကိုမေလ31ရက်နေ့မှာဒီအကောက်ခွန်တဲ့နေဆက်လုံခြုံရေးဌာနကသိခဲ့တာလို့လည်းဖော်ပြထားတယ်
။ဒီဘက်ကနေပြီးတော့အမေရိကန်နိုင်ငံထဲကိုဝင်နိုင်တဲ့နေဆက်ဂိတ်တွေမှာဝင်လာသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအကောက်ခွန်တဲ့နေဆက်လုံခြုံရေးဌာနကဓာတ်ပုံဗီဒီယိုမှတ်တမ်းယူပါတယ်။လေကြိတ်တွေမှာရောကုန်းလက်ကဝင်နိုင်တဲ့နေဆက်ဂိတ်တွေမှာပါနိုင်ငံထဲကိုဘယ်သူဝင်လာလဲဆိုတဲ့အချက်လက်တွေကိုယူရပါအခုခိုးယူထားတာကလေစစ်ကယူထားတဲ့မှတ်တမ်းတွေမပါပါဘူးကုန်းလက်ကဝင်နိုင်တဲ့နေဆက်ဂိတ်တွေကဓာတ်ပုံမှတ်တမ်းတွေဖြစ်တယ်လို့ဌာနကပြောပေမဲ့လို့ဝင်လာသူပနည်းရောက်ရဲ့အချက်လက်တွေခိုးခံရလဲဆိုတာကတော့မပြောဘူးဗ
ျအမေရိကန်ထဲကိုဒီလေချောင်းကုန်းချောင်းကနေပြီးတော့တနည်းတနည်းဝင်လာတဲ့သူကပြန်ပြသတန်းကျော်ပါတယ်မက္ကဆီကိုနေဆက်ကနေဒါနေဆက်ဂိတ်တွေကနေပြီးတော့ခြေချင်းဝင်လာတဲ့သူတွေလည်းမနည်းဘူးအထူးသဖြင့်ဒီမက္ကဆီကိုနယ်စပ်ကနေပြီးတော့နေချင်းပြန်အလုံးလုံးဖို့ဝင်လာသူကတနည်းကို9သိန်းလောက်ကိုရှိတာရှင
်အခုလိုမျိုးနိုင်ငံတည်းကိုဝင်လာသူတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေယူနေပြီးတော့လုံခြုံအောင်မထင်းသိမ်းနိုင်ဘူးလို့လုပ်မယ်ဆိုတဲ့နေကုန်တွေရှိရတဲ့အချိန်မှာပဲအခုလိုမျိုးခိုးခံရတာမဆင်မဝင်အကောက်ခုနဲ့နယ်စပ်လုံခြုံရေးဌာနကအချက်လက်တွေခိုးခံရတယ်လို့တာအသိပေးတာဘလောက်အတိုင်းအတာထိကိုခိုးခံခဲ့ရလဲခိုးခံရတဲ့အချက်တွေထဲမှာနိုင်ငံတည်းကိုပြန်ဝင်လာတဲ့အမေရိကန်နိုင်ငံသားတွေဘယ်နှယောက်ပါလဲပြဿနာကဘလောက်ကြီးလဲဆိုတာကတော့မပြောဘူးဗျ
နေဆက်လုံခြုံရေးတာဝန်ရှိသူတွေကဒီနိုင်ငံတွေကိုဝင်လာသူမှန်သမျှကိုဓာတ်ပုံမှတ်တမ်းရယူထားပြီးတော့အဲ့ဒီဓာတ်ပုံတွေကိုမျက်နှာမှတ်မိခွဲခါနိုင်တဲ့ facial recognition နည်းပညာသုံးပြီးတော့စစ်ဆေးတာပါနိုင်ငံတွေဝင်လာသူတွေထဲမှာဒီ Interpol တို့ FBI တို့ကအလိုရှိနေတဲ့သူတွေပါလားနောက်အကြမ်းဖက်ဝါဒီဖြစ်နိုင်တဲ့သူတွေပါလားတရားမဝင်နိုင်ငံတွေကိုဝင်လာသူတွေပါသလားစသဖြင့်သိနိုင်ဖို့အတွက်ကိုအဲ့ဒီ facial recognition နည်းပညာကိုသုံးတာပါမတင်ကားသူစီရင်နေမှာပါသူမျက်နှာနဲ့နိုင်ငံထဲဝင်လာသူမှန်သမျှရဲ့မျက်နှာကိုဒီနည်းပညာသုံးပြီးတော့အချိန်တော်အတွင်းမှာစီစဉ်နိုင်တယ်လေ
အကြမ်းဖက်တိုက်ခိုက်နိုင်တဲ့ရန်တွေပို့ပြီးတော့များလာနေတဲ့ခကြီးထဲမှာဒီ facial recognition နည်းပညာကိုနိုင်ငံအတော်များများမှာကျေကျေကသုံးနေကြတာမှစဉ်းမောနိုင်ငံရဲ့အဝင်ထွက်စစ်ဆေးဂိတ်တွေမှာပဲမဟုတ်ဘူးအများပြည်သူနဲ့ဆိုင်တဲ့နေရာတွေနောက်လူစီကားတဲ့နေရာတွေအားကားခွင့်တွေ shopping center တွေမှာ CCTV တွေပိုတက်လာကြတယ်မျက်နှာကိုဖတ်နိုင်တဲ့ facial recognition နည်းသုံးတာကပုံမှန်လိုလိုကိုဖြစ်လာပြီ။ British နိုင်ငံမှာဆိုရှင်လူတော်လာများတဲ့ရန်တွေမှာတက်ထားတဲ့ CCTV တွေကနေဒီနည်းပညာနဲ့စောင့်ကြည့်နေရုံနဲ့မကဘူး။ဘလုံးပွဲတွေပါအထီးကို facial recognition နည်းစနစ်သုံးပြီးတော့လုံခြုံရေးယူလာဗျ
။ America မှာရောပါထူလဲကိုသားညုံဦးရ FBI ကဆိုရင်သူတို့စုံစမ်းတဲ့အမှုတွေအတွက်ကိုလိုအပ်လို့ရှိရင်ဒီ passport ဓာတ်ပုံနဲ့ယဉ်မောင်း license ဓာတ်ပုံတွေကို facial recognition နည်းပညာနဲ့တိုက်ပြီးတော့စစ်တာဓာတ်ပုံပေါင်း3600ကျော်ရဲ့လို့မကြခင်လုံးကမှလုတ်သွားတဲ့ဒီလွှတ်တော်ကြားနာပွဲတစ်ခုမှာအစိုးရတာဝန်ခံမှုရှိရေးဆိုင်ရာရုံးကတာဝန်ရှိသူကပြောသွားရဲ့ရှင
်လူသားရဲမှာထောက်လန်းသူတွေကသူတို့ကိုထောက်လန်းနေတယ်ဆိုတာမသိနိုင်တဲ့ facial recognition နည်းပညာအထောက်အကူပြုပစ္စည်းတွေကလည်းမနည်းဘူးပြရိုးရိုးဆိုလို့ရှိရင်ဒီကမြန်မာလူပဲထင်ရပေမဲ့ဘေးမှာဖြတ်သွားသမျှလူတွေရဲ့မျက်နှာကိုဖတ်ပြီးတော့ဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားပြနိုင်တဲ့စမမျက်မှတ်မျိုးတွေရောမှာရှိတယ်
ကျောင်းမှာဆိုလို့ရှိရင်ရဲကြပ်ဖွဲ့ဝင်တွေကအဲ့လိုမျက်မှန်မျိုးတုံးပြီးတော့ယထာဘူရာယုံတွေမှာမတင်ကားတဲ့သူတွေကိုစောင့်ကြည့်ပြီးတော့ဖမ်းတယ်လေ။နှစ်စင်လုတ်တဲ့ဒီတရုတ်ကွန်မြူနစ်ပါတီညီလာခံမှာဆိုရင်လုံခြုံရေးတာဝန်ယူတဲ့သူတွေကလည်းအဲ့လိုမျက်မှန်တွေနီးစနစ်တွေတုံးပြီးတော့မှ blacklist လုပ်ထားတဲ့သတင်းတောက်တွေအတိုက်အခံတွေလူခွင့်ရေးလှုပ်ရှားသူတွေကိုစောင့်ကြည့်တားမြစ်ခဲ့သေးတယ်
။ဖြစ်တဲ့ကြီးရှိတဲ့ရာဇဝတ်မှုတွေကိုကြိုတင်တားနိုင်ဖို့လုံခြုံရေးအတွက်လိုအပ်လို့စစ်ဆေးတာလို့လုံခြုံတာဝန်ရှိသူတွေကပြောပေမဲ့အဲ့လိုမျိုးမျက်နှာမှတ်မိတဲ့နည်းပညာသုံးပြီးတော့စစ်ဆေးတာကလူမှားနိုင်တဲ့တည်ခံတဲ့ခက်ဆက်စဉ်တူနေလေတည်ခံဖြစ်ပါတယ်လို့ facial recognition နည်းစနစ်ကပြနိုင်တာမဟုတ်လို့ဒီနည်းစနစ်သုံးတာကိုကန့်ကွက်ဝေဖန်နေသူတွေကလည်းရှိပါတယ
်။ခုမှဒီ American တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေကို Amazon ကရောင်းနေတဲ့ဒီလူမျက်နှာခွဲခြားပြီးတော့မှဘသူဘဝဖြစ်တယ်ဆိုတာဖော်ပြနိုင်တဲ့ဝန်ဆောင်မှုစနစ်ကအသားညိုလေးလေးအဲ့ဒီသူကယောက်ျားမိန်းမဖြစ်သလားဆိုတာခွဲခြားဖို့ခက်ခဲလေဖြစ်တာကြောင့်လူမားပြီးတော့ဖမ်းဆီးနိုင်တာမျိုးဖြစ်နိုင်တယ်လို့လိလာသူတွေကထောက်ပြပြီးတော်တော်ကိုဝေဖန်ခဲ့ကြသေးတယ်မလား
။နောက်ပြီးတော့ဒီနည်းပညာကိုသုံးနိုင်ဖို့စောစောကပြောခဲ့သလိုပဲလူရဲ့မျက်နှာဓာတ်ပုံတွေကိုလုံခြုံရေးဌာနတွေကရယူတိုက်ဆိတ်ရတာဆိုတော့အဲ့ဒီချက်လက်တွေကိုဘလို့ထိသိမ်းပါလဲဘလောက်ကြာကြာသိမ်းထားပါလဲ။နောက်ဒီပုံတွေထဲမှာအပြစ်မရှိသူတွေလည်းပါတာမို့လို့သူတို့ရဲ့ကိုယ်ရေးလုံခြုံမှုတွေဘလောက်ထိအာမခံမလဲစတဲ့မျိုးကုန်ထုတ်မှုတွေကလည်းမနည်းဘူးဗျ။
အဲဒါကြောင့်လည်းအမေရိကန်နောက်ခြမ်းကဒီဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတွေကတမျိုးလုံးမှာ facial recognition နည်းပညာသုံးတာကိုအခု2019နှစ်မေလဆန်းကပဲတားမြစ်လိုက်တယ်။ရဲတပ်ဖွဲ့ကသုံးတာကိုပါပိတ်ပင်ခဲ့တာမို့လို့ဆန်ဖရန်စစ္စကိုကအမေရိကန်တနိုင်ငံလုံးမှာဒီ facial recognition နည်းပညာမသုံးရလို့တားမြစ်လိုက်တဲ့ပထမဆုံးမြို့ဖြစ်သွားတယ
်။မျက်နှာမှတ်မိတဲ့ facial recognition နည်းပညာနဲ့လူတွေရဲ့မျက်နှာကိုဖတ်ပြီးတော့ထောက်လန်းစောင့်ကြည့်နိုင်တာကြောင့်မလို့အစိုးရတွေကဓာတ်ပုံချက်လက်တွေကိုပို့ပြီးတော့ရယူစုဆောင်းတာတွေလုပ်လာပါတယ်။ဒါလို့လောက်လာလေလေအွန်လိုင်းတခုရဲ့ဟက်ကာတွေကအဲ့ဒီချက်လက်တွေကိုခိုးယူနိုင်ဖို့ကြိုးစားလေလေဖြစ်လာတယ်လို့ဤပညာကျွမ်းကျင်သူတွေကလည်းသတိပေးနေကြတယ်မဆိုရမော
။အမေရိကအကောက်ခွန်ရဲ့ဒီနယ်စပ်လုံခြုံရေးဌာနကတော့ခိုးခတ်ရတဲ့နိုင်ငံတွေဝင်လာသူတွေရဲ့မျက်နှာဓာတ်ပုံတွေကားနံပါတ်ပြဓာတ်ပုံတွေကအွန်လိုင်းပေါ်မှာမတမာမှုတွေလုပ်တဲ့ Dark Web ပေါ်ရောက်မသွားပါဘူးလို့တော့ပြောတာပဲရှင်။ဒါနဲ့အစိုးရရဲ့ဒီကြေကြေပြန့်ပြန့်ထောက်ခံမှုတွေကလူခွေးရေးကိုထိခိုက်သလားအပြစ်မရှိသူတွေရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရမယ့်အန္တရာယ်ကနေပြီးတော့ဘလို့တားဆီးမှာလဲရယူထားတဲ့ဓာတ်ပုံတွေမျက်နှာနဲ့တွဲနေတဲ့အချက်တွေလုံခြုံအောင်ဘလို့ဆက်လုပ်သွားမှာလဲဆိုတဲ့မေးခွန်းတွေကတော့ပို့ပြီးတော့ကျေလောင်လာနေပါလိမ့်ရှင်